မြန်မာနိုင်ငံရဲ့ဝန်ကြီး S ချိုင်ချင်ခါလည်းပဲထိုင်းနိုင်ငံရဲ့ဝန်ကြီး Don Pramut Winain နဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတင်းလာနေကတင်းငွေကြီးကဆွေးနွေးကြရပါတယ်။နယူးယောက်မြို့မှာကုလသမဂ္ဂအထူးညီလာခံလက်တည်ရင်းတွေ့ဆုံကြပြီးတဲ့နောက်မြန်မာနိုင်ငံရဲ့အခြားအင်္ဂလိပ်နိုင်ငံတခုဖြစ်တဲ့ထိုင်းနဲ့မြန်မာအရေးကိုဆွေးနွေးရတာဟာအင်မတန်ကောင်းမွန်တဲ့အာဆီယံရဲ့ဥဆောင်ဥရဲ့ပြုမှုကိုထောက်ခံတယ်လို့လည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးရဲ့ Twitter မှာဖော်ပြထားကြောင်း The Times of India သတင်းစာကကြေညာထားပါတယ်။မြန်မာနိုင်ငံရန်ကုန်မြို့မှာဗုဒ္ဓဘာသာဖုံးတော်ကြီးတချို့စစ်တောင်စီကိုစနေနေ့ကစင်ကြီးဆန္ဒပြခဲ့ကြရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုတွေ့ဆုံခဲ့ကြတာဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်စီဟာလူပေါင်း1100ကျော်ကိုစစ်ဖြတ်8000ကျော်ကိုဖမ်းဆီးပြီးကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တယ်လို့လည်းဒေသတွင်းသတင်းတွေကကိုကဖော်ပြထားပါတယ်။ဒါပေမဲ့ကုလသမဂ္ဂအနေနဲ့ဒါတွေကိုမှတ်တမ်းတင်နေရုံကလွယ်ပြီးဘာမှအထူးတော့မလုပ်ဘူး။တရုတ်အိန္ဒိယဂျပန်စတဲ့အာရှအင်အားကြီးနိုင်ငံတွေကအနာဒိန်စစ်ကောင်စီဘော်ဒဏ်ခတ်အရေးယူမဲ့ကိစ္စကိုဆင်ခြင်ကြပေမဲ့အထောက်နိုင်ငံတွေကတော့ဒဏ်ခတ်လိုကြတယ်လို့လည်းရေးသားထားပါတယ်။ကုလသမဂ္ဂကတော့မြန်မာနိုင်ငံစစ်ကောင်စီကုစရယ်ကိုလက်မခံဘဲကုစရယ်ရွေးချယ်ရေးကော်မတီကဒီကိစ္စကိုအဆုံးဖြတ်ပြီးမဲ့အရေးချွေးဆိုင်လိုက်ပါတယ်။လက်ရှိမှာတော့ကုစရယ်ဥကြုံမှုထုံးကိုအခိုက်အတန့်အဖြစ်လက်ခံထားတာဖြစ်ပါတယ်။